စကိုင်းတိုင်းရင်းမပင်မြို့အနီးကကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပါလုခဲ့တယ်လို့လည်းပြောကြပါတယ်။တိုက်ပွဲတွေကြောင့်ဒေသခံ1000နီးပါးစစ်ပေးရှောင်ရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ရင်းမပင်နယ်ရက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုကိုသားညုံဦးပြောထားပါတယ်ရှင်။
ဇူလိုင်လ12ရက်နေ့နီးလယ်ပိုင်းကစပြီးတော့စကိုင်းတိုင်းရင်းမပင်မြို့နယ်တမိုင်ခန့်ဝေးတဲ့ရွာထောင်ရွာနဲ့မြေကြီးစုကျေးရွာနီးမှာဒီစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးတော့စစ်ကောင်စီဘက်ကရဟရင်တွေနဲ့နှစ်ကြိမ်တိုင်တိုင်လာရောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မှာလဲမြို့ကြီးကျေးရွာကနေအိမ်တွေမိရှုခံခဲ့ရတယ်လို့ရင်းမပင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကဗီဒီယိုကိုပြောပါတယ
်။ဒီတိုက်ပွဲဖြစ်တဲ့ကိစ္စကသူတို့ဟိုရင်းမပင်ရဲ့နောက်ဖက်မှာကတမိုင်နောက်ပေါ့နော်တမိုင်နောက်ပဲရှိနေအဲ့ဒီကျေးရွာရွာလောင်ကျေးရွာမှာသူတို့ထွက်နေတာရင်းရက်တွေရောက်နေတာရွာလောင်ကျေးရွာရောက်နေတော့ရွာလောင်ကနေထွက်တဲ့အထက်မှာပဲဒီလိုမျိုးဖြစ်ကြတယ်ဒီလိုမျိုးဖြစ်ပြီးတော့ဒီလိုမျိုးဖြစ်ပြီးမကြောက်ဘူးနမထာရီတို့တော့လည်းအမှန်တကယ်တွေ့တယ်လားပေါ့နော်အမှန်တကယ်ဒီကရောက်ရောက်ချင်းနဲ့မန္တရဇက်ကြည့်တော့တာပါပဲအဲအဲ့ဒီကနေအမှန်တကယ်ဒီဖက်ပြန်သွားပြီးတော့အမှန်တကယ်ဒီဖက်ပြန်သွားပြီးတော့အခုညနေပိုင်းငွေရိုးကြီးမှဒီလူကြီးကြီးရောကိုမရှိဘူးမရှိဘူးပြီးတော့အဲ့မရှိဘူးနေသေးသေးမှာပဲတော့အမှန်တကယ်ဒီဖက်ကဒီချက်တယ်လားလို့ထပ်ကြည့်တယ်ဒီညနေမှာပဲအမှန်တကယ်ဒီဖက်နဲ့တင်လာပြည့်တယ
်မျိုးကြီးကြီးရောမှာမရှိခါတဲ့နေရင်ဆုံးရှုံးမှုပမာဏကိုတော့မသိရသေးပါဘူးရဟရင်တွေနဲ့လာရောက်ပစ်ခတ်ပြီးတဲ့နောက်စစ်ကောင်စီတပ်စစ်ကြောင်းဟာရင်းမပင်မြို့ရဲဘက်ကိုပြန်လည်ဆုတ်ခွာသွားတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတီးကြားထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။တိုက်ပွဲတွေကြောင်းရင်းမပင်မြို့အနီးကကျေးရွာ900ထက်မနည်းကလူရေ1000ဝန်းကျင်စစ်ပေးရှောင်နေရတယ်လို့အကူအညီပေးနေသူတူကဗီဒီယိုကိုပြောပါတယ်။
ရွာထောင်၄ရွာမြေကြီးနေကျစုဘူး။နောက်တစ်ခုဒီပြန်လည်ရွာသားရနှုံးကြီးပေါ့နော်။နှောင်းနှုံးပေါ့။အဲ့ရွာတွေအကုန်လုံးပြည့်ရတာ။နောက်တစ်ခုကတော့1000ကျူပါပေါ့နော်။လောလောဆယ်ကတော့လူကြီးဟိုပါပေါ့တပေါင်းပတ်ထားလဲလောက်ရှိနေ။လောလောဆယ်ကတော့ခက်ခဲတာပေါ့။ဘုံကြီးကြောင်းနေရပဲကြီးတယ်။နောက်တစ်ခုကိုဒီကိုရတွေအလူခံပြီးတော့ဒီလိုပဲလိုက်ပြီးတော့ဤသက်ရဤသက်ရဝင်ငှပြီးတော့စားရတဲ့သဘောတော့ရှိပါမ
ယ်။ရင်းမပင်မြို့နယ်ထဲမှာဇူလိုင်9ရက်နေ့ကလေးကစပြီးတော့စစ်တပ်ကနေပြီးရှင်းလင်းစစ်ဆင်နေတာမို့ဒေသအတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာစီးတက်မှမှုတွေရှိနေပါတယ်ခင်ဗျာ။